ထိုင်းနိုင်ငံကိုထွက်ပြေးနေတဲ့တိုက်ခန့်ကြီးကြီးများထားခံရသူအမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီပိုင်ရှင်ဦးစိုးထုံးရှင်ကိုထိုင်းအာဏာပိုင်တွေကဒီကနေ့ဖမ်းဆီးရမိလိုက်ပါပြီ။သူ့ကိုထိုင်းနိုင်ငံမဲဆိုင်မြို့တာချီလေးချစ်ကြီးရဲတရားကနေတာချီလေးကိုဖမ်းဆီးခေါ်ဆောင်လာပြီးမန္တလေးကိုလင်းရင်နဲ့နေရင်းချင်းပို့ဆောင်လိုက်ပြီလို့ဆိုပါရယ်။ဒီကြောင့်ပြည်သူတို့ VUE သတင်းတော်မှအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မန္တလေးတိုင်းဒေသကြီးရမဲတင်မြို့မှရဲစခန်းက67မြန်ဆောင2018မြမတပ်ထုတွင်ဥပဒေပုံမှန်30ကားကြီးကျင့်ထုံး5တင်းမြင့်မှုတွေနဲ့တရားစွဲဆိုခံရပြီးတဲ့နောက်ဦးစိုးထွန်းရှင်ကထပ်ပြီးတင်ဆောင်နေရပါတရားခံကြီးဖြင့်ကြော်ညာခံထားရသူအမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီပိုင်ရှင်ဦးစိုးထွန်းရှင်ကိုနိုဝင်ဘာလ6ရက်နေ့ကထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးတဲ့နောက်မဲဆိုင်မြို့ကနေတာချီလေးဘက်ကအာဏာပိုင်တွေထံကိုလွှဲပြောင်းပေးလာတာဖြစ်ကြောင်းအစ်ကလေးတရားရဲတပ်ဖွဲ့မှုရုံးကတာဝန်ရှိသူတို့ကအခုလိုပြောပြပါတယ်
။သူ့ကိုပဲဆွဲလိုက်ပြီးဆွဲလိုက်ပြီးဆိုတော့ဆွဲတော့ဟိုကဒီရတာကျွန်တော်လက်ခံပြီးကျွန်တော်တော့ဟိုကမသိရတဲ့ခုများ။
ဦးစိုးထွန်းရှင်ကိုတာချီလေးကနေတဆင့်မန္တလေးကိုခေါ်ဆောင်လာပြီးဖြစ်ကြောင်းမန္တလေးမြို့ကနိုင်ငံရေးတက်ကြွလှုပ်ရှားသူကိုသိန်းအောင်မြင့်ကလည်းအခုလိုပြောပြပါတယ်
။ဟောဒီစိုးထွန်းရှင်ကိုဖမ်းလာတာတော့ညနေကပေါ့မန္တလေးလေစိတ်ကို၄နာရီ20ပတ်ဝန်းကျင်လောက်မှဝင်လာတယ်လို့သိရတယ်ဒီတော့သူ့ပေါ့ VIP လိုကနေခေါ်ထုတ်သွားတယ်ပေါ့နော်ပြင်စီကြီးတဲ့ဒီခေါ်ထုတ်နေကြလမ်းကြောင်းနေပုံပဲဒါ VIP လိုကနေခေါ်ထုတ်သွားတယ်လို့အဲ့လိုသိရတယ
်2019ခုနှစ်မတ်လအတွင်းကတရားခံကြီးဖြစ်ကြောင်ညာခံရတဲ့ဦးစိုးထွန်းချင်းကိုထိုင်းနိုင်ငံဘာကောက်မြို့ကသူ့နာဘူမိနေစိတ်မှာတွေ့ရှိခဲ့ကြောင်းမြန်မာနောက်သတင်းဌာနကဖော်ပြခဲ့ပြီးတဲ့နောက်အများပြည်သူတွေရဲ့ဝေဖန်မှုတွေထွက်ပေါ်လာခဲ့တာပါဒီနောက်မှာတော့မြန်မာနိုင်ငံရဲတပ်ဖွဲ့ကထိတ်တန့်ရာရှိတွေဟာသူ့ကိုဖမ်းမှုအတွက်ထိုင်းနိုင်ငံကိုတွားရောက်မယ်ဆိုပြီးသမရယုံကပြောဆိုခဲ့ပါတယ်အခုခါမှာတော့သူ့ကိုဖမ်းဆီးခဲ့ပြီးနောက်ထပ်ဘာဆက်လုပ်မယ်ဆိုတာကိုတော့မသိရသေးပါဘူးအမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီအနေနဲ့မန္တလေးတိုင်းရမဲတိမြို့နယ်မှာရှိတဲ့မိုးထီမိုးမီဒေသကဧက6000ကျော်ရွှေလောက်ကတည်းကလောက်ခဲ့ပြီမဲ့နိုင်ငံတော်ကိုပေးသွင်းရမယ့်ရွှေတွေကိုပေးဆောင်ရခြင်းမရှိတာကြောင့်သူနဲ့အတူ၅ဦးဟာတရားခံပြည်ရဲ့အဖြစ်အမှုဖွင့်ခံထားရတာဖြစ်ပါရဲ့ရှင်